ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကယောဂါဟာကမ္ဘာတစ်ပတ်ကိုအနေနဲ့ကူးစက်လာနေပြီးခုဆိုရင်ကမ္ဘာတစ်ပတ်မှာယောဂါကူးစက်နေပြီး3သိန်းကျော်နဲ့တည်ဆုံးမှုအရတော့က13,000ကျော်ရှိလာခဲ့ပြီဖြစ်တယ်လို့ကမ္ဘာစစ်မှားရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဆိုတော့နိုင်ငံဂျနီဗာမြို့ကနေလေးဆိုရှိုင်းသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်ထက်ကိုပိုပြီးတော့အနေနဲ့ကူးစက်လာနေတယ်လို့ကမ္ဘာစစ်မှားရေးဖွဲ့ချုပ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘာတစ်ပတ်မှာယောဂါကူးစက်သူပထမ3,000ပြည့်ဖို့အတွက် 3 လလောက်ကြာနေခဲ့ပြီလေ။နောက်ထပ်3,000ထပ်ပြီးကူးစက်ဖို့ကသတင်းနဲ့ပတ်လောက်ပဲကြာနေခဲ့တယ်လို့ကျန်းမာရေးကောင်ရှိသူတွေကပြောပါတယ်။အခုလိုအနေနဲ့ကူးစက်လာနေတဲ့ကာယောဂါဆိုးကြီးကိုဆက်ပြီးတော့ကူးစက်ပြန့်နှံ့တာတွေမဖြစ်အောင်မလုပ်နိုင်ခင်မှာဒီကာယောဂါဆိုးကြီးဟာဆက်ပြီးတော့လေကူးစက်ပြန့်နှံ့နေအောင်မှာဖြစ်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေဖြစ်ပေါ်ခဲ့တဲ့ပြည်နိုင်ငံဝူဟန်မြို့မှာတော့ကျန်းမာရေးလေးကနောက်ထပ်ယောဂါကူးစက်သူတယောက်မှမရှိခဲ့ပါဘူး။ဒါဟာဒီယောဂါစတင်ဖြစ်ချိန်ကစပြီးတော့ပထမဆုံးအချိန်ဖြစ်တဲ့ဝမ်မြို့မှာနောက်ထပ်ယောဂါကူးစက်သူတယောက်မှမရှိတာဖြစ်ပါတယ်။ဒါကိုကြည့်ချင်းဟာတဲ့အလုံးစိုးသွားတဲ့အခြေအနေတွေကိုတော့မှပြန်ပြီးတော့ကြောင်းလင်းပြစ်နိုင်ရဲ့လို့ WHO ကြီးကဲ Gabrielsus ကပြောပါတယ်
။ Of course we must exercise caution. The situation can be worse. But the experience of
city တွေနဲ့တူထားမှာဖြစ်ပါတယ်။အခြေအနေတွေကိုပြန်ကြောင်းလင်းပြစ်နိုင်ပါတယ်။ဒီဘိုင်းရပ်စ်ကိုတွန်းလှန်ထိခိုက်နိုင်တဲ့မြို့တွေနိုင်ငံတွေရဲ့အတွေ့အကြုံတွေကကျန်တဲ့ကမ္ဘာလုံးကိုမျှော်လင့်ချက်ကြီးနဲ့သတိခွာရည်ဖြစ်စေပါတယ်။နေ့စဉ်နေ့တိုင်းဒီဘိုင်းရပ်စ်ကိုနဲ့ပတ်သက်ပြီးတော့ဒီယောဂါဘာကြောင့်ဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့သိလာနေပါတယ်လို့ WHO ကြီးကဲကပြောသွားတာပါ။ဒီယောဂါပိုးနဲ့ပတ်သက်ပြီးလေ့လာသိရှိတဲ့အထက်ကတစ်ခုကတော့ဒီယောဂါပိုးဟာလူငယ်တွေကိုလည်းကူးစက်နိုင်တာဖြစ်တယ်လို့သူကပြောပါတယ်။နိုင်ငံတော်များများကရရှိခဲ့တဲ့အချက်လက်တွေကကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကအသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေမှာတော်တော်လေးကိုစိုးစိုးဝါဝါဖြစ်ခဲ့တဲ့ဆိုပေမဲ့အသက်50အောက်လူတွေမှာလည်းတော်တော်လေးအဖြစ်များပြီးတော့ဆေးရုံကျကူးသွားရတဲ့အထိပါလိုအပ်တယ်ဆိုတာကိုတွေးရှိခဲ့ရတယ်လို့ WHO ဥက္ကဋ္ဌကပြောပါတယ်
။ Today I have a message for young people.You're not invincible. This virus could put
you. ဒီလိုငယ်လေးကိုကျွန်တော်ပြောချင်တာတစ်ခုရှိပါတယ်။အဲ့ဒါကတော့ခင်ဗျားတို့တွေနဲ့ရောဂါကူးစက်နိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ခင်ဗျားတို့ဆေးရုံကိုသတင်းပတ်တွေနဲ့ထိတက်ရနိုင်တယ်လို့ဒီဗိုင်းရပ်စ်ကြောင့်လည်းထိသွားနိုင်ပါတယ်။ခင်ဗျားတို့တွေနဲ့နေမကောင်းမဖြစ်အောင်ခင်ဗျားတို့သွားတဲ့နေရာတွေကအခြားတယောက်ယောက်အတွက်ရောဂါကူးစက်တာတွေဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့အထိပါဖြစ်လာနိုင်ပါတယ်လို့သူကပြောသွားတာပါ။COVID-19 ကာယောဂါကြီးကိုတိုက်ဖြတ်နိုင်မှုကအားလုံးတစုတစည်းနဲ့စီးလုံးညီမျှမှုရှိဖို့ကအဓိကအချက်ဖြစ်တယ်လို့ Mr. Tedros ကပြောပါတယ်။လူကြီးတွေနဲ့လူငယ်တွေကြားစီးလုံးညီမျှမှုရှိဖို့လိုသလိုနိုင်ငံတွေကြားမှာလည်းစီးလုံးညီမျှမှုရှိဖို့လိုအပ်ကြောင်းအဲလိုဆိုရင်အခုလိုအန္တရာယ်ကြီးမားတဲ့ဗိုင်းရပ်စ်ကိုကူးစက်တာတွေကိုနောက်ဆုံးမှရပ်တန့်နေနေသွားနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါမှမဟုတ်အဲလိုလုံနိုင်ဖို့အတွက်ဆိုရင်ဂျိုးမန်အထုံမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအကြီးအကျယ်လုပ်ဖို့လိုအပ်တယ်လို့နိုင်ငံရေးအသနာရှိဖို့နဲ့တန်လိမ့်ခံခိုင်မာမှုလိုတယ်လို့လည်း WHO ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ